မြန်မာနိုင်ငံအတွက်လိုအပ်နေတဲ့အကူအညီတွေတွားရောက်ပေးရခွင့်နဲ့အကျဉ်းတောင်တွေကိုတွားရောက်ခွင့်ပေးဖို့ဂျူလ3ရက်ကျတဲ့ပြင်းနဲ့စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်နိုင်နဲ့တွေ့ဆုံခြင်းမှာအပြည်ပြည်ဆိုင်ရာချက်ချင်းမှုအဖွဲ့ ICRC အကြီးအကဲပီတာမူရာကတောင်းဆိုခဲ့ကြောင်း ICRC ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်လက်နက်ကိုင်တတိပတ်ကာလနဲ့ COVID-19 ကာယရောဂါအပြင်လက်ရှိကျုံးနေရတဲ့အချက်တဲတွေအတွက်မြန်မာပြည်သူတွေဟာအရေးကြီးအကူအညီပေးဖို့နဲ့အကာအကွယ်တွေပေးဖို့လိုအပ်နေကြောင်းပြောကြားခဲ့တဲ့အပြင်ဆရာနာသိန်းကိုဆန့်ကျင်သူတွေအပေါ်မှာစစ်တပ်နဲ့ရဲရဲအင်အားသုံးနှိမ့်နှင်းမှုအပါအဝင်လက်ရှိမြန်မာနိုင်ငံမှာကျုံ့တွေ့နေရတဲ့လူသားချင်းစာနာမှုဆိုင်ရာအဓိကပြဿနာတွေကိုလည်းတင်ပြခဲ့တယ်လို့ဖော်ပြထားပါတယ်။ချင်းကချင်း၊ကယား၊ကရင်၊ရှမ်းနဲ့ရခိုင်ပြည်နယ်တွေအပါအဝင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကျေကျေပြန့်ပြန့်တော့ရောက်ပြည့်ဖို့လိုနေကြောင်းလည်းချပြခဲ့တယ်လို့ပြောပါတယ်။ COVID-19 ကာယရောဂါကြောင့်မြန်မာနိုင်ငံတွင်းကအချင်းထောင်တွေရှိတော့ရောက်ခွင့်တွေလူသားချင်းစာနာမှုအကူအညီပေးဖို့ခွင့်တွေကိုဆိုင်းငံ့ထားတာကိုပြန်ပြီးခွင့်ပြုပေးဖို့လည်းတောင်းဆိုခဲ့တာပါ။ ICRC အဖွဲ့ဟာမြန်မာနိုင်ငံတွင်းလက်နက်ကိုင်တိုက်ပွဲတွေကြောင့်ဒုက္ခရောက်နေတဲ့သူတွေအတွက်နှစ်ပေါင်း30ကျော်အကူအညီတွေပေးခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်။